စံသက်ပြန်တမ်းမှုအစီအစဉ်အသစ်ဖြစ်နေစလိုက်တဲ့စီးပွားရေးလုပ်ငန်းသုံးကုန်တင်အာကာသယာဉ်စင်းကိုနိုင်ငံတကာအာကာသစခန်းမှာရန်နာလိုက်ပြီးဖြစ်ပါတယ်စက်တင်ဘာလ18ရက်နေ့ကဗာဂျီးနီးယားပြည်နယ်မှာရှိတဲ့နိုင်ငံတကာအာကာသသိပ္ပံ NASA ရဲ့ Wallops ကျွန်းပြန်တမ်းရေးစခန်းကနေနိုင်ငံတကာအာကာသစခန်းကိုလွှတ်တင်လိုက်တဲ့ Singers အာကာသကုန်တင်ယာဉ်ဟာစက်တင်ဘာ22ရက်နေ့ကနိုင်ငံတကာအာကာသစခန်းကိုဆက်ရောက်ရမှာဖြစ်ပါတယ်။ဒါပေမဲ့ကွန်ပျူတာလမ်းညွှန်မှုပိုင်းဆိုင်ရာပြဿနာပေါ်ခဲ့တဲ့အတွက်အာကာသစခန်းကိုတနင်္ဂနွေနေ့ကမှရောက်ရှိတာဖြစ်ပါတယ်။ NASA ရဲ့အဆိုအရအာကာသတွေကပောက်ကွဲမှုဖြစ်စဉ်တချို့ကြောင့်ယင်းရနာရေးအစီအစဉ်ကိုပြီးခဲ့တဲ့တောက်ကြာနေ့ကစခဲ့ပြီးတော့အဲ့ဒီယင်းဟာအမျိုးသားအာကာသယင်းမှု9ရောက်နဲ့အမျိုးသမီးအာကာသယင်းမှု1ရောက်ကိုတည်ဆောင်းလာတာဖြစ်ပါတယ်။အာကာသယင်းမှုတွေကရုရှား၊အမေရိကန်နဲ့ဥရောပအာကာသအေဂျင်စီတွေကိုကူစားပြုကြတာဖြစ်ပါတယ်။